မြန်မာနိုင်ငံတွင်သတင်းထောက်တွေအနေနဲ့စီရေးပဋိပက္ခသတင်းတွေကိုရယူရေးသားကြားတဲ့နေရာမှာလုံခြုံရေးအရာရောလက်ရှိတည်ဆဲဥပဒေတွေနဲ့ပါတရားစွဲဆိုခံရမယ့်အနေနဲ့ရင်ဆိုင်နေရပါတယ်။အကြံဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတောမြို့နယ်တွင်ကစတိုင်းနယ်နဲ့ကိုင်တွင်နဲ့စီရေးတင်မာနေတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်သတင်းရယူခွင့်တွေကလည်းအခက်အခဲမျိုးစုံနဲ တ်တွေရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကအစိုးရနယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတပ်မတော်ရဲ့နေမြေရှင်းလင်းရေးဆောင်ရွက်ချက်တွေနောက်ပိုင်းနေမြေအခြေအနေနဲ့ပတ်သက်ပြီးသတင်းထောက်တွေလွတ်လွတ်လပ်လပ်ဝင်ရောက်သတင်းကြားယူခွင့်မရှိပါဘူး။အစိုးရကစီစဉ်ပေးတဲ့အချိန်မှာတော့သူတို့လိုက်ပါပို့ဆောင်တဲ့ဒေတာတွေကိုသတင်းယူခွင့်ရပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေကြောင့်အာဏာပိုင်တို့ခွင့်မပြုတဲ့နေရာတွေရှိတယ်လို့မြန်မာတိုင်းရဲ့ဓာတ်ပုံဌာနဒါရိုက်တာကိုကောင်းထက်ကပြောပြပါတယ်
The problem is like you can expect the permission from the
အနာပိုင်တွေစီကခွင့်ပြုချက်ရမရမသိကြတာကတော့ပြဿနာပါရဲတွေစစ်သားတွေစီကဆိုရင်တော့မရဖို့ကသိကြသလောက်ရှိပါတယ်အလုပ်သဘာဝကိုရှင်းပြကိုအန်ဒီရဲ့ကိုတိပါတယ်ဆိုပြီးပြောလဲမရပါဘူးဘယ်ကူမှသွားခွင့်လာခွင့်မပေးတာပါလို့ကိုကောင်းထက်ပြောသွားတာပါတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းဒေသတွေမှာသတင်းရယူခွင့်ကလည်းသတင်းထောက်တွေအတွက်အခက်အခဲမျိုးစုံရှိနေတာပါပြည်ပခဒေသတွေမှာသတင်းရယူခွင့်မရှိသတင်းရေးသားပြင်ရင်လည်းဖော်ပြခွင့်ရမရဆိုရင်ရပြန်တယ်လို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့သတင်းထောက်တွေကြားမှာလည်းအပြန်အလှန်ယုံကြည်မှုပြဿနာဘာသာစကားအခက်အခဲတွေကလည်းရှိပြန်ပါတယ်ဒါတွေမကပါဘူးတက်မတော်ဘက်ကလည်းသတင်းထောက်တွေကိုဖန်စီတရားဆွဲဆိုတာတွေရှိပါတယ်။ပြီးခဲ့တဲ့လတော့ကရှမ်းပြည်မြောက်ပိုင်းကတောင်ပလောင်လက်နက်ကင်တပ်ဖွဲ့ရဲ့မူရဲစေဝါဖြက်စီးမီးရှို့ပွဲကိုတွားတဲ့ DBB နဲ့အီယာဝတီသတင်းဌာနတို့ကသတင်းထောက်3ဦးကိုတက်မတော်ကဖန်စီပြီးမတရားသေးနဲ့ဆက်သွယ်မှုပုံမှန်နဲ့တရားဆွဲဆိုထားတာပါ။ DBB သတင်းဌာနရဲ့အယ်ဒီတာချုပ်ဦးအေးချမ်းနိုင်ကတော့တမရော်ကြီးကခွင့်ပြုချက်နဲ့သွားခဲ့တာလို့ VOA ကိုအခုလိုပြောပါတယ
် All three journalists who are now in prison they asked permission from the left
ဟန်ခံထားတဲ့သတင်းထောက်3ဦးစလုံးကနက်ဆန်ကစစ်တပ်စစ်ဆေးရေးစခန်းမှာခွင့်ပြုချက်တောင်းခံခဲ့ပြီးတော့အဲ့ဒီစခန်းကဘူမှူးကြီးကခွင့်ပြုခဲ့တာပါလို့ဦးအေးချမ်းနိုင်ပြောသွားတာဖြစ်ပါတယ်တမရော်နဲ့ပတ်သက်လို့သတင်းရေးသားတာတယောစာရေးသားတာတွေမှာလည်းဖန်စီတရားဆွဲဆိုခံရတဲ့အခြေအနေခံရမယ့်အခြေအနေကလည်းရှိနေပါတယ်2014ခုနှစ်တုန်းကတော့မွန်ပြည်နယ်ဘက်ကတိုက်ပွဲသတင်းရယူခဲ့တဲ့သတင်းတော်ကိုပါကြီးဆိုရင်လည်းတပ်မတော်ကဖန်စီစစ်ဆေးမေးမြန်းစဉ်အတွင်အသက်ခံခဲ့ရပါတယ်အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ရဲ့မြန်မာဆိုင်ရာကျွမ်းကျင်သူ David Ball ကတော
့ What we've seen in recent years in Myanmar
ဒီကတိရန်တရားမှုရှိတဲ့လူတွေကိုကိုကြီးထောက်ပံ့မှုကျိုးပန်းကြရဲနိုင်ငံတကာနဲ့ပြည်ရင်းကလူသားချင်းစာနာထောက်ထားမှုကိုကြီးပေးရသူတွေရင်းတော့တွေနောက်လူခွေစောင့်ကြည့်သူတွေပေါ်မှာပါကန့်သက်ချက်တွေပုံများလာတာကိုဒီဘက်နှစ်ပိုင်းတွေမှာတွေ့လာပါတယ်ပုံဆိုးလာမဲ့ပုံလည်းရှိပါတယ်ဆိုလိုတာကတော့ဒီဒေသတွေကနေဒရင်တွေရဖို့ကြိုးစားမယ်လုပ်မယ်ဆိုရင်တော့အန္တရာယ်ကများလာပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကတော့တပ်မတော်ဘက်ကသတင်းထောက်တွေကိုဖန်စီတရားဆွဲဆိုနေတဲ့ဖြစ်ရပ်တွေကတမရော်နဲ့သတင်းထောက်တွေကြားဖြစ်တဲ့ပြဿနာလို့မကြည့်ကြပဲလက်ရှိတည်ဆဲဥပဒေတွေကတရားမျှတမှုဒီမိုကရေစီနှိမ့်ချမှုရှိသလားဆိုတာကိုကြည့်ရမှာဖြစ်တယ်လို့ဒီကနေ့ပြောပါတယ်တည်ဆဲဥပဒေတွေကမျှတမှုမရှိဘူးဆိုရင်ဒီမိုကရေစီနှိမ့်ချရင်လွတ်တော်ကတစ်ဆင့်ပြင်ဆင်ရမှာဖြစ်တယ်လို့တရားစီရင်ရေးဘက်မှမှန်မှန်ကန်ကန်ဆောင်ရွက်မှာဖြစ်တယ်လို့ပြောဆိုပါတယ်အုပ်ချုပ်ရေးဘက်အနေနဲ့ကတော့တရားစီရင်ရေးဥပဒေရေးရာတွေမှာဝင်ရောက်ဆွတ်ဖက်ခွင့်မရှိပဲတရားစီရင်ဘက်မှမှန်မှန်ကန်ကန်ဆောင်ရွက်စီဖို့အတွက်တာဝန်ရှိပါတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်